စပိန်အတိုက်ခံဆိုရှယ်လစ်ခေါင်းဆောင်ပီဒရိုဆန်ချက်စ်ကဒီကနေ့စနေနေ့မှာဝန်ကြီးချုပ်တဲ့အဖြစ်ကျန်းသစ်စာကျင်းဆိုပါတယ်။အရင်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းကတော့ပြီးခဲ့တဲ့တောက်ချန်နေတုန်းကလွတ်တော်မှာအယုံအကြည်မရှိအဆိုရှုံးနိမ်ခဲ့ပြီးတဲ့နောက်ယာရုကဖယ်ရှားခဲ့ရတာဖြစ်ပါတယ်။မြို့တော်မက်ဒရစ်အနီးကဇာဇွဲလာနန်းတော်မှာစပိန်ဘုရင်ဆက်ထမြမြောက်ဖစ်လက်ရဲ့ရှေ့မှောက်မှာကျန်းသစ်စာကျင်းဆိုခဲ့တာပါ။အောက်လွှတ်တော်အမတ်နေရာ350ရှိတဲ့အထက်ဆန်ချက်စ်ကထောက်ခံမဲ180ကန့်ကွက်မဲ169မဲနဲ့ဂျာနီမဲ3မဲတို့ရရှိပြီးတော့အနိုင်ရသွားတာဖြစ်ပါတယ်။ဆယ်စုနှစ်၄ခုသက်တမ်းရှိပြီးဖြစ်တဲ့စပိန်နိုင်ငံရဲ့ဒီမိုကရေစီစနစ်အတွင်းလွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့တာဝန်ထမ်းဆောင်ဆဲခေါင်းဆောင်တဦးကိုပထမဆုံးအကြိမ်ဖြစ်ယာရုကဖယ်ရှားလိုက်တာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းရာဂျွိုင်းရဲ့ဗဟိုလက်ရာဝါဒပေါ်ပူလာပါတီကပါတီဝင်ဟောင်းနေပါဝင်ပတ်သက်တဲ့အဂတိလိုက်စားမှုကိုပြစ်ဒဏ်စီရင်ချက်ချမှတ်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်သက်တမ်း6နှစ်ရှိပြီဖြစ်တဲ့ရာဂျွိုင်းလည်းမဲခွဲမှုမှာရှုံးနိမ်ခဲ့ရတာဖြစ်ပါတယ်။ဆိုရှယ်လစ်အလို့သမားပါတီရဲ့အကြီးအကဲဆန်ချက်စ်ကတော့အနာရှင်ဖရန်စစ္စကိုဖရန်ကိုလက်ထက်အလွန်1980ပြည့်နှစ်နောက်ပိုင်းဒီမိုကရေစီစနစ်ကျင့်သုံးလာခဲ့တဲ့စပိန်နိုင်ငံရဲ့ခုနှစ်ဦးမြောက်ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်ရှင်။